မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံရာလို့ယုံကြည်ရတဲ့ရိုဟင်ဂျာ38ယောက်ကိုမလေးရှားနိုင်ငံမြောက်ပိုင်းကကမ်းခြေတစ်ခုပေါ်မှာတွေ့ရှိတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။ဒီနေ့တနင်္လာနေ့မနေ့အစောပိုင်းကပင်လယ်ကမ်းခြေကိုရောက်ရှိလာတဲ့ရိုဟင်ဂျာအမျိုးသား38ယောက်ကိုစင်ဘန်းအမ်ဖတ်မြို့မှာဖမ်းဆီးခဲ့တယ်လို့ပါလီပြည်နယ်ရဲချုပ်နော်မူရှာမိုဟာမက်ကဒီ Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်ဒီလူတွေဟာတင်မောကြီးနဲ့ထွက်လာပြီးတော့ပင်လယ်ထဲရောက်တော့မှတင်မောငယ်တွေပေါ်ပြောင်းပြီးမတူတဲ့နေရာတွေကိုလူမောင်ခိုးတွေကပို့တာဖြစ်မယ်လို့ယုံကြည်တဲ့အကြောင်းရဲချုပ်ကပြောပါတယ်။သူတို့ကိုခေါ်လာတဲ့တင်မောတွေဘယ်ကလဲဆိုတာကိုစုံစမ်းနေပြီးတော့လူမောင်ခိုးကူးတဲ့အဖွဲ့တွေပတ်သက်နေတယ်လို့ယုံတန်တရားရှိတဲ့အကြောင်းလဲရဲချုပ်နော်မူရှာကပြောပါတယ်။သူတို့အားလုံးဟာကျန်းမာရေးကောင်းမွန်ကြပြီးတော့လူဝေမှုကြီးကြပ်ရေးတာဝန်ရှိသူတွေရဲ့လက်ကိုအခုအပ်လိုက်ပြီးလို့လဲဆိုပါတယ်။ပြီးခဲ့တဲ့လတုန်းကလည်းပါလီစ်ပြည်နယ်ကဆန်ဂိုင်းပလာဒီကမ်းခြေမှာနိုင်ငံပြောင်းအခြေချဖို့ကြိုးစားသူရိုဟင်ဂျာ35ယောက်ကိုတွေ့ရှိခဲ့တဲ့အတွက်ရေချောင်းကနေရိုဟင်ဂျာတွေကိုလူမောင်ခိုးကူးတဲ့ဖြစ်ရပ်ကြီးထပ်ဖြစ်နေပြီလားဆိုပြီးတော့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ဒုတိယအုပ်အဖြစ်ဒီကနေ့တွေ့ရှိတဲ့ရိုဟင်ဂျာတွေကမြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်မယ်လို့မလေးရှားတာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အခုလိုနိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေကိုပို့ဆောင်ပေးတဲ့လူမောင်ခိုးတွေကိုနှိမ်နှင်းခဲ့တဲ့2015ခုနှစ်နောက်ပိုင်းမှာမလေးရှားဘက်ကိုရောက်လာသူတွေကြာဆင်းသွားခဲ့ပေမယ့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေဘက်ကရိုဟင်ဂျာတွေဟာမကြခင်လပိုင်းတွေကဆားလို့မလေးရှားနိုင်ငံကိုရေချောင်းကနေသွားဖို့အတွက်ပြန်လည်စူးစမ်းလာကြပုံရပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံတည်းမှာလည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကအခုလိုမျိုးနိုင်ငံပြောင်းဖို့စူးစမ်းတဲ့သူတရားကျော်ကိုဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်နဲ့60ကျော်ကိုတဝက်ခရိုင်လောင်းလုံမြို့မှာဖမ်းမိခဲ့ပါတယ်။